ဝူကျုံကြီးရပြည်ဦးဆောင်တဲ့စစ်ကောင်စီရဲ့ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့ကပြီးခဲ့တဲ့သတင်းပတ်တည်းယူရူရက်စီဝါတက်ဖွဲ့ရှိရာကိုတွားရောက်တွေ့ဆုံခဲ့တာပါသူတို့ဘာကြောင့်အာဏာကိုရယူခဲ့ရတယ်လဲဆိုတာကိုစစ်ကောင်စီဘက်ကလာရှင်းပြပေမဲ့ UWSA ဘက်ကတော့ဘာမှတုတ်ပြန်ဆွေးနွေးခဲ့ခြင်းမရှိဘူးလို့ UWSA အဖွဲ့ရဲ့ပြောခွင့်ရဦးညီရန်က VOA ကိုပြောပါတယ
်အာဏာတိမ်ပြီးနောက်ပိုင်းပေါ့နော်တက်ကိုစလဲနဲ့ကျွန်တော်တို့ဒီဝါအဖွဲ့ဒါပထမဆုံးချိန်တွေ့ချင်းပဲဖြစ်တာပေါ့နော်ဒီခုနှစ်ရက်နေ့တုန်းကတွေ့ခဲ့ကြတယ်တွေ့တဲ့နေရာကတော့ဒီနေချမတ်တိုင်းဝါကိတ်မှာပေါ့နော်ဒီမိုင်းပတ်ကိတ်လို့ခေါ်တော့ပေါ့နော်ကျွန်တော်တို့ဖက်ကတော့ဘာမှတော့ဒီပြန်လဲပြမဆွေးနွေးတာတော့တွေ့တွေ့တွေ့တွေ့တော့မရှိပါဘူးနော်အဲခုချိန်ထိကျွန်တော်တို့အနေနဲ့ဘယ်အဖွဲ့ကမှအတိအမှမပြုတ်သေးတယ်လို့ဘယ်အဖွဲ့ကမှလည်းကန့်ကွက်ဆန့်ကျင်တာလည်းမရှိပါဘူးနော်အဲလောလောဆယ်ဖြစ်ပေါ်နေတဲ့ကိစ္စရပ်တွေကျွန်တော်တို့တတိထားအာဆောင်ကြည့်နေစဲပါပဲပေါ့နော်။ဘာထုတ်ပြန်ချက်မှလည်းမပေးတယ်လို့ဘာတဘောထားမှလည်းကျွန်တော်တို့မပေးလို့ရပါဘူးနော်
။ဦးညီရန်ပြောသွားသလို UWSA ဝါတက်ဖွဲ့ကဘယ်ဘက်မှရက်တည်မလဲဆိုတာဆုံးဖြတ်ချက်မချနိုင်သေးတာကဘယ်လိုအခြေအနေတွေကြောက်ပါလဲ။လက်နက်ကန်တိုင်းသားအရေးနဲ့ Federal ပြည်ထောင်စုအရေးလေ့လာရေးသားသူဂျာမနီနိုင်ငံကဆိုင်းဝမ်ဆိုင်းကအခုလိုသုံးသပ်ပါတယ်။
သူနဲ့မဟာမိတ်ဖွဲ့ထားတဲ့အဲ့ဒီတအားတို့အေအေတို့ကိုကတော့လာရှိလာမှာရှိတဲ့ကင်းစကောင်တို့တိုက်တာဟုတ်အခုဝင်ပြီးတိုက်တဲ့အဖွဲ့သုံးဘွဲကလေသူက FPNCC ထဲမှာသူကပါဆိုတော့ FPNCC ကိုဦးစီးဦးဆောင်လုပ်နေတာ UWSA ဖြစ်တယ်ဆိုတော့အဲ့ဒါ UWSA ကတော့ဘာတော့နီးနေသူကပါနေပြီဒါပေမဲ့သူကအလုံးနဲ့အရင်နဲ့သူကမဝင်သေးတာသူကအခြေအနေကိုကြည့်နေတဲ့ဆိုတဲ့ပုံစံနဲ့သူကပေါက်နေတယ်နောက်တစ်ခုကလည်းအဲ့ဒီ CRPH ဖွဲ့စည်းမဲ့นี่เนี่ยยูนิติดีกับมันซ้ําๆหมู่ตรุอะคุเฉยที่อาก้องล่ะมั้ยหรือไม่ยูจีดิแล้วตรุสร้างขึ้นนี่แหละอปายไอ้ไอ้นี่อปายอยู่แล้วตัวขึ้นแล้วตะเกลออาก้องล่ะเนี่ยตรุตรุဝင်มาวะเสร็จๆไปตุยตออ่ะล่ะไอ้ติยกก็เลยตะไหวตอนี้เนี่ยเบฟิชิตะเลยที่ตัวจุกไก่ท้าได้เฉยจ้ะတော့ไม่หลุดเนี่ยหรือပြောหรือตรุไม่หลุดตาอะล่ะขึ้นแล้ว
ယူရူရဲစီဝါခေါင်းဆောင်တွေနဲ့တာမန်ဝါတိုင်းသားတွေကြားမှာနိုင်ငံရေးအမြင်ကွာခြားမှုရှိပြီးတချိန်မှာဝါပြည်သူတွေလိုလားချက်အတိုင်း UWSA ခေါင်းဆောင်တွေက Federal တပ်မတော်လိုအစုအဖွဲ့မှာပါလာလိမ့်မယ်လို့ American ပြည်ထောင်စု Kentucky ပြည်နယ်မှာနေတဲ့ကရင်တော်လှန်ရေးသမတူအဖြစ်သူဒေါက်တာမန်းမြင့်ဆိုင်ကမြင်ပါတယ်
။ကိုဝါသူတို့လည်းသူတို့ဆုံးဖြတ်ခဲ့တယ်ဆိုတာမှန်တယ်လေ။သူတို့တာဝန်ကသူတို့ဝါပြည်နယ်ကပြည်သူတွေမထိကြအောင်သူတို့ကာကွယ်ရမယ်တောင်းအောင်ပဲသူတို့တက်ကဒါပေမဲ့ဝါပြည်သူတွေကဘလို့သဘောထားလဲဆိုတာကိုလေသူတို့သုံးပတ်အောင်ပဲဝါပြည်သူတွေကိုယ်တိုင်ရဟိုကတော်လိုက်ရေးကိုစိတ်ဝင်စားနေတာဒီစစ်တပ်ကိုလုံးဝမကြိုက်ဘူးဒါပေမဲ့တနေ့ပြည်ထောင်စုပေါ်လာရင်ဖက်ဒရယ်ပေါ်လာလို့ရှိရင်သူတို့ကလည်းပြည်နယ်တစ်ခုဖြစ်ရမှာဝါလေအဲ့ဒါကိုတော့သူတို့တွေးဖို့ကောင်းတယ်โอ้ Federal ออกมาสวยตรัวตีตัดประกาศแล้วเปียวๆเหมี่ยวๆที่บอยเนี่ยผิดตัวเลยเนี่ยเอ้าแล้วตรุซินซาพอถ้าตรุส่งพยาไปเคสอ่ะเลยดาเนี่ยโกเมียดาก็จายันเนี่ยตรุแลปาลามาเว้ย CRPH เป็ดกันเนี่ย CRPH ชาชื่อๆเปียวอ่ะไอ้อกลงของ Federal ไปไล่มาตะตัดสุแล้ว Federal ตะตัดอาดาไม่ได้เนี่ยอ๋อประมาณดูมีวาดาสรแล้วเปี่ยวตัวมั้ยอะกูสวยအကုန်လုံးတစားတည်းဖြစ်သွားပြီအကုန်နားလည်သွားပြီဒီစစ်တပ်ဘလောက်တော့မှယုံညံ့တယ်ဆိုတာဘလောက်တော့မှဘူကြပြီးတော့အုပ်စိုးလဲဆိုတာဒီစစ်တပ်ရဲ့အခြေခံသဘောတရားမကောင်းမှုတွေကိုအကုန်လုံးနားလည်သွားပြီအဲ့တော့အကုန်လုံးတော်လာကြပါပဲအဲ့ဒီအချိန်မှလည်းဝါပါလာပ
ါအကြမ်းဖက်ဖိနှိပ်မှုတွေကနေယုံထွက်နိုင်ဖို့နဲ့စစ်မှန်တဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ဖို့အရေးမှာလက်နက်ကန်အင်အားစုတွေရဲ့အခန်းကဏ္ဍကအခုအချိန်မှတိတ်ကိုအရေးပါနေတဲ့အနေအထားဖြစ်တယ်လို့American Indiana ပြည်နယ်မှာနေတဲ့မြန်မာနိုင်ငံရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ
် UWSA ဟာတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေထဲမှာအင်အားအကြီးဆုံးအတောင့်တင်းဆုံးဖြစ်ပါတယ်။ဒါကြောင့်လူလူကလည်းအားကိုးမြှုပ်ကိုကြတယ်။တချိန်ထဲမှာအာဏာသိမ်းစစ်တပ်ဘက်ကလည်းတွားပြီးတော့သူတို့ပဲထောက်ခံမှုကိုပျောက်မသွားဖို့သူကတွားပြီးစီယုံကြတယ်ဒီချိန်မှာ UWSA ကအခုလိုကန့်ကွက်မှုရောထောက်ခံမှုရောမရှိဘူးသဘောမျိုးတင်ပြတယ်ဒီနေ့ကာလမှာလက်နက်မဲ့ပြည်သူလူထုကတကယ်စစ်မှန်တဲ့ပြည်သူလူထုကိုကိုးစားပြီးတော့နိုင်ငံရေးအားလုံးနဲ့သက်ဆိုင်တဲ့ပြည်ထောင်စုကြီးတိဆောက်ရေးမှာ ပါစေခြင်းနဲ့ပါသင်ကြတယ်လို့ကျွန်တော်ယူဆပါတယ်ဒီ CRPH ကလည်းတတ်နိုင်ဆုံးစ조사နေတဲ့ကာလပေါ့နော်ဒါကြောင့်ဝအပါဝင်ပေါ့နော်ကျန်တဲ့စစ်တပ်ဘက်နဲ့အတူမှရက်နေတဲ့အဖွဲ့အစည်းတွေအားလုံးဟာပြည်သူလူထုနဲ့ပူးပေါင်းဆောင်ရွက်ကြလို့ရှိရင်ဒါဖက်ဒရယ်ပြည်ထောင်စုသို့မဟုတ်စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီပြည်ထောင်စုတည်ဆောက်ရေးမှာအမှန်မှအကောင့်နဲ့နိုင်ငံရေးထိုးနှက်ချက်ကြီးဖြစ်နိုင်တယ်လို့ကျွန်တော်ယူဆပါတယ်ခင်ဗ
ျ FYT ရဲ့နေစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်ပိုင်း NCA အပြစ်ခတ်ရစဲရေးစာချုပ်မှာလက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်10ဘွဲ့ကလက်ရှိစစ်ကောင်စီနဲ့နိုင်ငံရေးဆွေးနွေးပွဲတွေကိုရပ်ဆိုင်ထားမယ်လို့ကြေညာထားပါတယ်ခင်ဗျ